COVID-19ကပ်ရောဂါကာလအရေးပေါ်ထောက်ပံ့ကြည့်အဖြစ်ပုံမှန်ဝင်ငွေရှိတဲ့အခြေခံလူဒန်းစားတွေအတွက်ထောက်ပံ့ပေးတဲ့ငွေကြေးနှစ်ပေါင်းကိုအပြည့်မရကြတဲ့သူတွေရှိနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတာကြောင့်လက်တော်အမတ်တွေစုံစမ်းနေတဲ့အကြောင်းကိုပြောပြပါမယ်ကျွန်မအင်တာနက်ထွန်းပါကပ်ရောဂါကာလမှာစာဝင်းနေရဲ့အခက်အခဲရှိနေကြတဲ့အခြေခံလူဒန်းစားတွေအတွက်အစိုးရကထောက်ပံ့ငွေကြေး သိတဲ့အခွင့်အရေးမရဘဲဖြစ်နေတဲ့ဆိုရင်သက်ဆိုင်ရာတာဝန်ရှိသူတွေကိုတိုင်ကြားဖို့လည်းကူညီနေတယ်လို့ဧရာဝတီတိုင်းဒေသကြီးငပူတော်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတန်းအောင်ကပြောပါရယ်
။လေသူသူမျိုးတွေပဲရှိပြီးအခွင့်အရေးတွေဆုံးရှုံးရင်တရားဝင်ဖို့ဥပဒေအရသာလည်းကျွန်တော်တို့ကဖြည့်ဆည်းပေးနိုင်တဲ့အတွက်ကြောင့်မလို့ဒါဖောက်ပြမှုတူတစုံတရာရှိလာရင်ပြည်ဝင်တိုင်ကြားပါဘူဒီဘူဒီကဘယ်ရက်ကမှကျွန်တော်တို့ပတ်ပုံနေတဲ့ဘလောက်နံပါတ်ဘလောက်အဆင်ပြေဒီလိုအခွင့်အရေးတွေဆုံးရှုံးပါတယ်အဲ့ဒါကိုတက်ဆိုင်ရာအစိုးရအုပ်ချုပ်ရေးဦးစီးဌာနကိုတိုင်ပါနောက်တစ်ခါတိုင်းဒေသကြီးအစိုးရကိုတိုင်ပ
ါကက်ယောဂကာလအကန့်အသတ်တွေကြားပုံမှန်ဝင်ငွေမရှိတဲ့အခြေခံလူဒန်းစားအိမ်ထောင်စု5တန်းကျော်ကိုတအိမ်ထောင်ဝင်ငွေကျပ်2000စီသတ်မှတ်ပြီးတော့ဒုတိယအကြိမ်အဖြစ်အစိုးရကထောက်ပံ့ပေးနေတာပါဧပြီလတုန်းကလည်းပထမအကြိမ်အဖြစ်အခြေခံစားသောက်ကုန်5မျိုးကိုထောက်ပံ့ခဲ့ပါတယ်ပထမအကြိမ်ထောက်ပံ့နှုန်းကလည်းအခြေခံလူဒန်းစားတချို့ထောက်ပံ့မှုမရတဲ့ပြဿနာတချို့ရှိခဲ့ပါတယ်။ပထမအကြိမ်ရိက္ခထောက်ပံ့မှုရခဲ့ဘူးတဲ့ရခိုင်ပြည်နယ်မန်အောင်မြို့နယ်ကဒေါ်နုနုကျိုင်ကတော့ငွေသားထောက်ပံ့ရမှာတတ်မှတ်ထားတဲ့ငွေကျပ်2000အပြည့်မရဘူးလို့ပြောပါရတယ်
။တောင်းနဲ့ခဏတောင်းရတယ်လေရပွဲအုပ်ချုပ်ရေးမှုကပေးတာ။သူတို့ကတောင်းနဲ့ခဏတောင်းပေါ်သေးတယ်ဆိုတော့လေတောင်းနဲ့ခဏတောင်းမရတော့ဘူးသူတို့ပဲလို့ကြားပြည့်တယ်ဆိုတော့မသိဘူးလေ။တချို့နေရာတွေမှာ2500လို့တော့ပြည့်တန်ကျဲတာပါပဲ။ဒီမှာကတောင်းနဲ့ခဏတောင်းမရတဲ့
ထောက်ပံ့ငွေအပြည့်မရတဲ့တည်င်းတွေနဲ့ပတ်သက်လို့အကြောင်းရင်းကိုရှင်းရှင်းလင်းလင်းမသိရသလိုသက်ဆိုင်ရာအုပ်ချုပ်ရေးမှုတွေကိုလည်းဆက်သွယ်မေးမြန်းလို့မရပါဘူး။လွှတ်တော်ကိုယ်စားလှယ်ဦးတန်းအောင်ကတော့ကက်ယောဂကာလအခက်ကြုံနေရတဲ့သူတွေအပေါ်မှာမယိုးသားတဲ့လောက်ရက်အဖြစ်အခုလိုပြောပါရယ်
။အရှူရအုပ်စုဖွဲ့ပြီးတော့ရကြီးအနာကြီးယူထားတဲ့ပုဂ္ဂိုလ်တော်များများရကြီးတဲ့လူမျိုးချစ်လို့တိတ်မဟုတ်ဘဲနဲ့အဲကို့အဖွဲ့အစည်းတစ်ခုကို့လူတစုအတွက်ကို့ဆွေမျိုးကို့ခင်မင်းကြီးတွေကအဲ့ပုဂ္ဂိုလ်ကြီးအတွက်ကိုအမြင်တည်းရည်ရွယ်ချက်တွေမှန်မှန်ယူနေနေတဲ့လှုပ်ဆောင်နေတဲ့ဤစားတွေကြောင့်လို့ကျွန်တော်ထင်နေကြ။ဒါကတော့သူတူချင်းစီတယောက်ချင်းစီရဲ့ဆွေးနွေးပုံမှာလည်းဆိုင်ပါတယ်နော်။တချို့ဒီဇိုင်းတွေကတော့လည်းကောင်းတဲ့ရည်ကြီးတွေလည်းရှိပါတယ်
။ကက်ယောဂကာလမှာပုံမှန်ဝင်ငွေမရှိတာကြောင့်စားဝတ်နေရေးအခက်ကြုံနေကြတဲ့ပြန်ကျဈေးတဲ့အငှားရင်မောင်းကြပန်းလှုပ်တာရေလှုပ်တာအလုတ်ကျန်းသမားခြံလှုပ်တာပုဂ္ဂလိကလုပ်ငန်းတွေမှာလောက်ကင်နေကြတဲ့နေစာဒါမှမဟုတ်ယာယီဝင်နဲ့အခြားပုံမှန်ဝင်ငွေမရှိတဲ့အလုပ်သမားတွေနဲ့အလုပ်လက်မဲ့ဖြစ်နေသူတွေကိုအခြေခံလူဒန်းစားတွေအဖြစ်သတ်မှတ်ပြီးတော့အစိုးရကထောက်ပံ့ပေးနေတာပါ။တစ်ချိန်တည်းမှာပဲကက်ယောဂနဲ့ကြုံနေရချိန်မှာလက်နက်ကင်ပဋိပက္ခတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေကြရသူတွေ၊အသက်နှစ်နှစ်အောက်ကလေးငယ်တွေ၊ကိုဝင်ဆောင်မိခင်တွေနဲ့တက်ကြီးရွယ်အိုတွေကိုလည်းအစိုးရနဲ့နိုင်ငံတကာအသိုင်းအဝိုင်းကထောက်ပံ့ကူညီပေးနေပါတယ်ရှင်။ကျွန်မအင်တနာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။